င်္ဂလာပါခင်ဗျာဒီကနေ့တရားလေးလိုက်စီစဉ်မှာတော့ဒီနေပြည်တော်လေးစိတ်လက်နက်မှုနဲ့နောက်ဆက်တွဲတရားဥပဒေစိုးမိုးရေးပေါ်မိကုန်းထုတ်နေရတဲ့ကိုဆွေးနွေးသွားမှာဖြစ်ပါတယ်နေပြည်တော်လေးစိတ်မှာဝင်းကြီးအောင်တူရဲ့တားဖြစ်တဲ့သူနဲ့လူတချို့ထမ်းနေပြီးလက်နက်နဲ့မူရည်စေဝါတချို့ဖမ်းဆီးမိတယ်နောက်ဆက်တွဲလက်နက်တွေမူရည်စေဝါတွေမိတယ်တန်မြတ်ရှိသူကိုဖမ်းနာဆီးရတယ်လည်းရှိပါတယ်ဒါပေမဲ့လည်းအရင်တုန်းကတွေ့ကြုံနေရအမှုခင်းကြီးတွေဖြစ်ပေမဲ့လည်းထိထိရောက်ရေးယူရတယ်အားနေခဲ့တဲ့ဒီတရားဥပဒေစိုးမိုးရေးပေါ်မှာတန်မြတ်ရည်နဲ့မိကုန်းနေလဲတကြောပြန်ထွက်နေရတဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးသွားမှာပါဆိုတော့ပင်နိုင်ဆွေးနွေးမဲ့ပုံကူလေးဖြစ်တဲ့မြန်မာနိုင်ငံရှေ့နေမြောက်ကွန်ရက်ကဦးသိန်းတန်းသတင်းစာဆရာဦးတီယာသွေးတို့လည်းဒီလိုင်းပေါ်မှာရောက်နေပါပြီကျွန်တော်တို့ဆွေးနွေးပွဲကိုစတင်ပါတယ်အရင်ဆုံးကတော့ဒီပင်နိုင်ဆွေးနွေးမဲ့ပုံကူရဲ့သုံးသက်ချက်ကိုအရင်ကြားချင်ပါတယ်ဆိုတော့ဒီလူခွန်ရရှင်နေတူလည်းဖြစ်တဲ့ဆရာဦးသိန်းတန်းရဲ့ရောသဘောထားအချင်းချုပ်ကိုအရင်ပြောစေချင်ပါတယ်ဒီနေပြည်တော်လေစိတ်မှုနဲ့ပတ်သက်လို့ဒီကင်တွယ်ဆောင်ရွက်ရမှာလက်တလုံးတွေ့ရမြင်ရသိရတော့ဟိုဂျင်းနဲ့လောက်ဆရာလို့ပြောနိုင်လားဆရာ
ဟုတ်ကဲ့ဗျာအခုနေပြည်တော်လေစိတ်ကိစ္စကတော့ဂျင်းနဲ့လောက်ဆရာကောင်းတယ်လို့ပြောရမှာပါပဲဟိုလှုပ်ရှားဆောင်ရွက်တဲ့ဒီချီမိမိပေါ့ဗျာနောက်ဝင်းဆက်တွေရောဆွတ်ထားတဲ့တက်ထားတဲ့ပုံမှန်တွေလည်းအများကြီးပေါ့နော်ဟိုကျွန်တော်စိတ်ထဲမှာဟိုသိပြီးရောဟိုပြီးရောဟိုဖြစ်ရောက်နေသလားလို့တော့မှဟိုကျွန်တော်စဉ်းစားရတဲ့အချက်မျိုးပြီးတော့ဖြစ်လာပါလေခုကတော့အချိန်နဲ့တည်းညီတို့တိုင်းဟိုဆက်သွယ်တောင်းနေတာတွေ့ရတယ်ဟိုမိတဲ့ကတနာတော့တိုင်းပေါ့ဗျာဘာဖြစ်လို့ဒီလိုဖြစ်ရတာလဲဆိုတာအပိုင်းကတော့တစ်ခုပေါ့နော
်ဟုတ်ကဲ့ဆရာကျေးဇူးတင်ပါတယ်ဆရာဦးတီယာသွေးရဲ့သဘောထားအောင်ခင်ဗျာအခုလက်တော့ဟိုလက်လန်းပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဒီမှုမှာကင်နာတွေ့တာဆောင်ရတာရင်းနဲ့ပတ်သက်လို့ဟိုဂျင်းနဲ့မှုမဂျင်းနဲ့ဂျင်းနဲ့ဆရာမဂျင်းနဲ့ဆရာဘာတွေများရှိမလဲဆရာ
ဟုတ်ကဲ့အခုဆောင်ရနေတဲ့အနေထားတော့တုံးတော့တိုက်ဆောင်ရနေတဲ့သဘောလည်းရှိတယ်နောက်တစ်ခါကျွန်တော်တို့ဒီမီဒီယာတွေနဲ့ social network တွေမှာလည်းတွန်းနေအားနဲ့တော့ပေါ့နော်။ဟိုရတဲ့ဖွဲ့အနေနဲ့ဟောတာဟိုသူလုံနိုင်သမျှအဆွမ်းကုန်လုံနေတယ်။ထုတ်ပြန်နိုင်သမျှလည်းထုတ်ပြန်နေရတော့ကျွန်တော်နားလည်ပါတယ်။ချို့ထုတ်ပြန်မှုတွေဆိုရင်တော့မှဗျာ။ဟိုမထုတ်ပြန်ဘူးသိနေဘူးတော့ခင်ဗျာ။ဒါဆိုတော့ချို့ဝင်ဆက်ရှိတာတွေလွတ်သွားနိုင်တာပေါ့နော်။ဆိုတော့ဗာလဲပြောပြောဟိုလုံနေတာအကင်နေတာကျွန်တော်မြင်ရကြားသလောက်ကတော့ဟိုအပြောခံမှာသူတော့လည်းပါမှာပေါ့သူတို့အားလုံး consign လုပ်နေတယ်။ဆိုတော့ဒါပေမဲ့လည်းကျွန်တော်တို့ကဒီမှုကိုအဖို့ရဲ့နောက်ွယ်မှာကျွန်တော်တို့ဟိုရှိနေတဲ့စဉ်းစားချက်တွေဖြစ်တဲ့ဒီလောက်ချက်မှုတွေနဲ့ဆက်ဆံနိုင်တာဆိုရဲအပိုင်းနဲ့ပတ်သက်ပြီးသိရှင်းသွားအောင်ကျွန်တော်တို့ပေါ်ထုတ်ပြနိုင်တဲ့အနေထားတော့မရောက်သေးဘူးဗျ။အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကဟိုစောင့်မျှော်နေတယ်ဟိုလူလူကလည်းစောင့်မျှော်နေတယ်။ဒီအပိုင်းထိတော့ဆက်ပြီးတော့အမြဲတမ်းလုပ်နိုင်ကြလိမ့်မယ်လို့ပြောလဲပါတယ်
ဟုတ်ကဲ့ဟိုဒီကိစ္စနဲ့ပတ်သက်လို့လူရဲချားထဲမှာလည်းတော်တော်စိတ်ဝင်စားမှုတွေတွေ့ရပါတယ်ကျွန်တော်ဟိုဒီအပိုင်းမှာတော့ကာတွန်းတွေတွေ့ရတဲ့မှာအခုဟိုကာတွန်းတစ်ခုဟိုကိုဒီညမှာအလင်းတင်လို့ပေါ်ပြနေပါတယ်သူကတော့ကာတွန်းကတော့ကာတွန်းဆီယာမင်းထက်လူနဲ့တူတယ်သူလက်မှတ်ရေးထိုးထားတာတော့သူအဲ့ဒီသူ့ကာတွန်းထဲမှာတော့ဒီကောင်းပေါင်းနဲ့ဟိုတိုက်ပုံနဲ့ဝက်ကောင်းဆားလာဝတ်ထားတဲ့လူတယောက်ကဟိုကမ်းနားမှာကြောက်တုံးတွေကိုရေးထဲတွန်းချနေတဲ့ပုံမှာရေရောက်ရောက်နေတဲ့ကြောက်တုံးတွေထဲမှာတော့လေးလောင်းမြိုင်ငါးလောင်းမြိုင်ကိုပါကြီးလေပတော်တော်ခင်ဝင်ခချင်းစီယာမလေးနှစ်ဦးအောင်ဝင်းခိုင်ဆိုပြီးရေးထားပါတယ်ဒီနောက်ထပ်တွန်းချဖို့လုပ်နေတဲ့ကြောက်တုံးပေါ်မှာတော့လေစိတ်လက်နက်နဲ့မူရည်စေဝါမှုဆိုပြီးရေးထားပါတယ်ဟိုပလုံးပလုံးပလုံးဆိုပြီးတော့လည်းရေးပွက်နေတဲ့အတန်းနဲ့ဒီခေါင်းပေါင်းနဲ့တိုက်ပုံနဲ့ပုတ်ကူကတော့အချင်းကကူစားသွားမှာပါဆိုပြီးကာတွန်းထဲမှာဆွဲထားတာတွေ့ပါတယ်ဆိုတော့ဒီကာတွန်းကတော့ဒီလူတွေကြားအတန်းရောက်ဟိုတွေဟိုဒီတစုံတရာထင်ရနေလို့မထင်ဘူးလားဆရာဦးသိမ်းသာဦး
ဟုတ်ကဲ့ဗျာထင်ရတာပေါ့ဗျာကျွန်တော်တို့တိုင်းပြည်မှာဓာမျိုးအရေကပေါ်ပေါင်းကဟိုကြက်တနာပေါင်းကအများကြီးပဲမရှိနိုင်တဲ့ဟာတွေလည်းအများကြီးမလောင်းနိုင်လို့၄လောင်းနိုင်လို့အဲကိုပါကြီးတို့ဒေါ်ပင်ဝင်းတို့တော့အဆုပ်ပေါ့ဗျာအခုလောလက်တော့ဖားကမှာဖြစ်တဲ့ကြက်တနာတွေတို့တလူဆရာဥတွေမင်းမှုတွေနော်ဒီအနိုင်ထက်ဒီပြုမှုတွေကများတဲ့အခါကျတော့သူတို့ကဒါလည်းဘယ်လိုနဲ့ပြီးသွားမှာပါပဲဆိုတော့လူကြီးအတန်တွေကဟောပြတာပေါ့ဗျာ
ဟုတ်ကဲ့ဆရာကျေးဇူးပါဆရာတရားသွေးရောခင်ဗျာဘာဖြစ်လို့လဲဆိုတော့အခုဒီအမှုမှားဒီအရင်ဆိုးကဝင်းကြီးအောင်တူရဲ့တားပြစ်သူနဲ့လည်းဆက်နွယ်နေရဆိုတော့ထိထိရောက်ရေးယူပါမလားဆိုတော့တန်တရားကြီးလည်းရှိနေရနောက်တာဝန်ရှိသူတချို့ရဲ့ပြောပုံဆိုပုံတွေကြောင့်ဒီအမှုကအဖျားရှုသွားမလားဆိုတော့တန်တရားကြီးလည်းရှိနေပါတယ်ဟိုဒါဒီလိုတန်တရားကြီးဟိုထွက်ပေါ်နေရတဲ့ပတ်သက်လို့ဘယ်လိုပြောနိုင်မလဲဆရာ
ဟုတ်ကဲ့ဒါကတော့ဗျာဟိုမဖြစ်မနေရဲတပ်ဖွဲ့အနေနဲ့ဟိုအစိုးရအနေနဲ့ရင်ဆိုင်ရမယ့်ကြံစည်မှာပဲဘာလို့ဆိုတော့ကျွန်တော်တို့ရဲတပ်ဖွဲ့အနေနဲ့ဆိုတော့ပြောကျင်စရာဝေဖန်ကျင်စရာတက်တနာတွေရှိမှရှိကြတဲ့အတွက်ကြောင့်မလို့ဒီဝင်တော့ဝင်ပိုးတွေကလည်းအခုချိန်မှာဟိုဒီပုံမှန်လာပြီတဲ့သဘောရှိတာပေါ့နော်ဆိုတော့ဟိုရဲတပ်ဖွဲ့အနေနဲ့ကတော့စဉ်းစားပြောရရင်တက်တနာဒီချိန်မှာတက်တနာအခုမှန်ရတဲ့တမျိုးနောက်တစ်ခါပြည်သူလူထုကနေပြီးတော့စိတ်ကူးရင်လာတဲ့ခုချိန်မှာပျော်မှန်းလာတဲ့ကြိုပြီးအပြေထုတ်တာအခြေအရရှိတဲ့အခါကျတော့အဲ့ဒီအခြေအနေလွဲရင်လည်းပြောခံအောင်ပဲဆိုတဲ့အနေအထားမျိုးရှိတဲ့အခါကျတော့သူတို့ကတော့ဝင်တော့ဝင်ပိုးကတော့အတော်ကြီးပါတယ်မိတော့မဆိုစေကဘူးအမှန်ကိုအမှန်တိုင်းပေါ်ထုတ်နိုင်အောင်တော့ရတဲ့ဖွဲ့နေတဲ့ခါတိုင်းတက်ပူပြီးရေးဆက်ရမယ်ခါတိုင်းတက်ပူပြီးတော့ကျွန်တော်တို့တကယ်တက်ပြတဲ့နည်းနည်းဆိုင်ဆိုင်အပေါ်ရန်လေးပဲမဟုတ်ဘဲနဲ့ ကျွန်တော်တို့ဟိုဟိုစုံစမ်းဖော်ထုတ်ပြီးတော့ပြည်သူတို့စစ်စစ်လင်းလင်းစပြနိုင်မှုလို့ပါတယ်မဟုတ်ရင်တော့တော့ပြောသူကြောက်တုံးတုံးဖြစ်သွားတယ်လို့လူတွေကသတ်မှတ်တာကိုခံရပါလိမ့်မယ်ခင်ဗ
ျဟုတ်ကဲ့နောက်တစ်ခုရှိတာဒီလူမှုကွန်ရက်တီမှာပြောတာဆိုတာလည်းတွေ့နေရပါတယ်ဒီအရက်ထဲမှာပြာဟိုးမီရှူမီပန်းရောင်းတဲ့လူလောက်ကိုတကယ်ရာဇဝတ်မှုကြီးလို့ဟိုအေးအေးယူပြရဲဟိုဒီဟိုသတင်းတွေအကြီးအကျယ်ပေါ်ပြရဲနောက်အခုဒီလိုအမှုမျိုးကြတော့ဟိုစင်ဝေးရန်ရှောက်ပြောတွေရှိတယ်ဆိုပြီးဝေဖန်တာတွေလည်းရှိပါတယ်ဆရာဦးသိန်းတန်းအဲ့ဆိုတော့ဒီလိုသက်ဆိုင်ရာအာဏာပိုင်ရဲ့လုပ်ပုံကိုပြောဖို့ဆိုနေရောဒီတရားဝင်စမှုရေးပုံမှာအများပြည်သူကယုံကြည်မှုယော်ပါစရာတွေဖြစ်နေတာဆရာ
ဟုတ်ဖြစ်တယ်လေအဲဒီပြောတာလေဟိုလုတ်ကန်ဆောင်နေတယ်ကောင်းပါတယ်ကျွန်တော်မြင်တော့ဟိုပြောတာဒါတွေကဟိုကိုကာဝယ်လို့ပါအတူလေးတွေပါတိတ်နဲ့စိတ်မပူကြပါနဲ့လို့ပြောတဲ့အပေါက်တည်းကဒါမဖြစ်တော့ဘူးကြီးကနော်ဒီတာဝန်သိတယ်တာဝန်သိရဲ့အဲဒီရဲဝန်ထမ်းအလတ်ကြီးခက်ကြီးကြီးပေါ့ဗျာအဲ့လိုအနေထားမျိုးနဲ့ပြောရမယ်နဲ့တိတ်မတူဘူးဆိုတော့အဲ့ဒါမျိုးတွေကမကောင်းဘူးကြီ
းဟုတ်ကဲ့ကျေးဇူးပါဆရာသူဥတီရဆိုဆောဆောတော့ဆရာပြောသွားတာတော့ဟိုကျွန်တော်သဘောပေါက်ပါတယ်ဝေဖန်တဲ့လူကတော့ဘာလို့လို့ဝေဖန်ညင်တဲ့လူကတော့ကြံဖန်ဝေဖန်ပါပဲဒါပေမဲ့တခုရှိတာဒီမှာတာဝန်ရှိတဲ့လူရောပြောတာဆိုတာရေးဟိုနီးမှန်လမ်းမှန်ဖြစ်ရလားဆရာတရားဆို
ဆိုတော့ဗျာဟိုအမှန်တော့ဒီရတဲ့ဖွဲ့ဝင်နေအနေနဲ့ကခလိုင်းတဲ့ပို့ပြီးတော့ကျွန်တော်မီဒီယာတွေလည်းဖြေပြန်လာတယ်ခလိုင်းတဲ့ပို့ပြီးတော့ကျွန်တော်တို့ဟိုဟိုဒီကျွန်တော်တို့လူထုနဲ့မီဒီယာနဲ့လက်ရှိအစိုးရအဖွဲ့အစည်းတွေတက်ဆိုင်ရကျွန်တော်တို့ဒီဘီယိုကရက်တစ်မက်ကနီဇမ်မှာရှိတဲ့အဖွဲ့အစည်းတွေသက်ဆိုင်ရေးကျွန်တော်တို့ထုတ်ပြန်မှုတွေနီးစပ်လာတယ်ဗျ။ဆိုတော့အဲ့လိုအဖွဲ့အစည်းကလူတွေကလည်းကိုယ့်အကူအညီ Facebook လို့ဟာလို့တင်တာမျိုးအစားပေါ့နော်။ကျွန်တော်တို့ဒီလိုမျိုးခြေပြန်လာတဲ့လူတောင်းတောက်ကြမှာနီးစပ်မှုရှိလာတဲ့ဒီလိုသဘောတဘာဝရှိရမယ်မတို့အနေနဲ့အပြောဆိုအင်တာနက်မှာဆင်ခြင်မှုနဲ့ခင်းစင်းစားစားထုတ်ပြန်ပြောဆိုမှုအင်တာနက်လိုပါတယ်။ဘာလို့လဲဆိုဒီချိန်မှာကဟိုတခုခုပြောလိုက်တာနဲ့အရန်ပြန့်နှံ့လွယ်ပြီးတော့တနိုင်ငံလုံးကိုပြန့်နှံ့လွယ်တဲ့အပြင်ကိုကျွန်တော်တို့ public response ပေါ့နော်လူတွေတုံ့ပြန်မှုရတယ်စကင်းတုံ့ပြန်လာတယ်အနေထားပဲအရန်ကိုဟို communication အရန်ချင်းမြောင်းတော့ကြောင်းတော့ကြောင်းအရန်ကတ်နေတာပေါ့နော်ဆိုတော့ဒီလိုခြေနေမျိုးမှာဒီအာနာပိုင်းနေနေနဲ့ပြတ်ပူပြီးတော့လေးလေးနဲ့စင်းစင်းစားစားနဲ့တုံ့ပြန်ပြန်ပါလေဗျဟိုတချို့ကိစ္စတွေကြောင့်လည်းကျွန်တော်တို့နားလဲပါတယ်ဟိုရဲလုံထုံးလို့လီယာဟိုတွေ့ကြည့်လွှဲပြီးပြောတဲ့သဘောရှိတယ်ဖော့ပြောတဲ့သဘောရှိတယ်ပေါ့နော်ဆိုတော့ဒါတစ်ဖက်မှာရှိတဲ့ဒီဒီကျွန်တော်တို့ပေါင်းအောင်နေတဲ့လူပဲဖြစ်ဖြစ်ဂွဲဆက်ပုံကူပဲဖြစ်ဖြစ်ဒီလူကလွတ်ရောက်သွားတာမျိုးအဲ့လိုမျိုးပေါ့နော်အဲ့လိုမျိုးကိုစိတ်ပူပြီးတော့တို့တွေနဲ့ဒီလိုမျိုးတက်တဲ့နဲ့ပြောတာတွေလည်းရှိရကြဒါပေမဲ့မိတို့မင်းဆိုစေတာမျိုးမိမိပြောရတာကအခုလို့ခစ်မျိုးမှာတော့ကျွန်တော်တို့ဒီလိုတုံ့ပြန်မှုတွေလူလူရဲ့ဝေဖန်မှုတွေလူလူရဲ့ထောက်ပြမှုတွေလာနေတယ်အခုကပူဆိုးတာတော့နိုင်ငံရေးရလည်းဟိုကျွန်တော်တို့ကနည်းနည်းအစိတ်ခဲလေးတွေဟိုကျင်းကျင်းရှင်းရှင်းပေါ့နော်နိုင်ငံရေးကကျွန်တော်တို့ဘယ်လိုခေါ်မလဲဟိုအခုအရသာဆိုးရတက်လာပြီလေနောက်ပိုင်းမှာကျွန်တော်တို့တစ်ချိန်လုံးကလာလို့တော်တော်ဆိုးရလက်တော့အောက်မှာနေခဲ့တဲ့လာမယ်ကနေစင်ပေါ့နော်ဒီဒီရဲတပ်ဖွဲ့ပါဝင်ဒီတပ်ဖွဲ့ရာဟိုတလွဲတချော်လုံးနေသလားတမင်မဲဟိုခိုကတ်လုံးနေသလားဆိုတော့တို့တော့တန်တရားတွေနဲ့ပြေဖို့ပြောဆိုမှုတွေလည်းရှိတဲ့အတွက်ကြောင့်ပေါ့နော်ရဲတပ်ဖွဲ့အနေနဲ့ဟောတခြားလူမျိုးဖွဲ့အနေနဲ့ရောလူဟိုမီဒီယာတို့လည်းကောင်းလူမျိုးတို့လည်းကောင်းပေါ့နော်တုံ့ပြန်တော့ဆိုရင်ကမမင်းလည်းစစ်စစ်သားဆွေးနွေးနေတယ်ဟိုတတိထားပြီးတုံ့ပြန်တယ်ဆက်ဒါအရေးပါလဲချက်ချက်ပါ
โอเคကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရောက်နေပါပြီဟိုဟိုအရင်ဆုံးဒီကိုသိန်းဝင်းမန္တလေးမြို့ပါကိုသိန်းဝင်းကိုလှည့်ပေးချင်ပါတယ်ကိုသိန်းဝင်းသဘောထားကိုလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆရာဦးသိန်းတောင်းနဲ့ကျွန်တော်ဆရာခုနဆရာစီစီအောင်လို့ပြောကြလို့ပါပဲဟိုကျွန်တော်အရင်ပို့လုပ်ခဲ့တဲ့ပုံများစွာလည်းမြန်မာနိုင်ငံတရားဥပဒေကဟိုဘယ်လိုမှကျွန်တော်အားရစရာမရှိဘူးအဲမြစ်တွေမြစ်တွေအစင်းဆက်လိုက်တာဟလာအခုဒီကဒီမိုကရေစီဖြစ်ရတဲ့ခါကျတော့ဟိုကဝင်းလို့ဟလာပြည်နယ်ကူပါကြီးတွေတက်ခါတဲ့ပြီပါလေအဲ့ကျွန်တော်ဘာမှမသိရဘူး။ဟိုလေးလောင်းပြန်ငါးလောင်းပြန်မှလည်းကျွန်တော်လုံးဝတည့်ခါမပေါ်ခဲ့ဘူး။ဒီကနေ့မှဟိုရန်ကုန်လေစိတ်မှာလားရှင်းနေဥပုံပြူတက်တဲ့ဆဲမှာအဓိကတည့်ခါပြတဲ့အဝင်းဆိုင်လေးဆိုတာလည်းတမယောက်နေရ။အဲ့ကြောင့်မို့ရှင်းအကြောင်းအဟုတ်ကမကောင်းလား။မကောင်းတဲ့တဲ့ဆက်ဆိုရစက္ကူပေါ်ကဟိုစကလုံးပေါ်စကလုံးစက္ကူပေါ်နေတာဥည်ရပြဖြစ်နေ။တကယ်တေဝင်ဥပုဖွဲ့ပြီးတော့မှကြတော့လောက်တာကြိုင်တာကြတော့ကျွန်တော်ပြီးပြီးနေဒီကအခုယုံကြည်ရောက်တဲ့တရားဥပဒေစိုးမိုးတွေရောက်နေခင်ဗျာအားကြောင့်ဒီအခုပြတဲ့ကိစ္စကြီးကလည်းလက်တော့ရှင်တွေကပြည်သူအတွက်တန်းပြတဲ့ကိုရှင်ရင်းမှာရင်းလေးကကောင်းတယ်လို့ကျွန်တော်ရှင်းလေးရှင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တူကိုလည်းလှည့်ပေးချင်ပါတယ်သူကလည်းမြန်မာပြည်ရပါကိုနိုင်နိုင်မှာကိုနိုင်နိုင်ရဲ့သဘောထားကိုလည်းလူရင်းတို့ရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
စကားဘုတစ်ခုတော့ရှိတယ်ဘာလဲဆိုတော့အုံးမလုံးတော့အုံးပွင့်တယ်ခုဟာလူတိုင်းမြင်ရတွေ့ရဆိုတော့ဘုရားခင်ဗျာမှာဘယ်တော့ဥပမာစဉ်းစားကြည့်ပါဗျာသူရဲ့ရှင်းမှုတော့မှာတကယ်အုတ်ချူရင်းမင်းရကောင်းပါလေဆိုတဲ့နေရာမှာဒီလူအနေတယောက်ကစစ်သားတော်ဒီဘလူးကမလက်နဲ့ဒီတွေ့ရဆိုတော့ဖမ်းမိရဆိုတော့ဒါတွေကဘုရားမကိုမယုံရအကြောင်းလို့စစ်သား မဆွဲတာမထောက်လာဒီအမှုကိုသူခေါ်လိုက်ရပုံစံမျိုးကြောင့်လည်းယုံတယ်ဆိုပြီးတော့အင်္ဂလိပ်လိုတစ်ခုရှိရရှိပါတယ် Travesty of Justice လူကြောင်တရားရှင်တဲ့ပုံစံမျိုးတွေကျွန်တော်လည်းအများအနေယုံမှာဘာလို့ဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေမပြတ်မဆင်းရတော့မြန်မာပြည်မှာဘရော့မအကောင့်နဲ့တားဆင်းရတော့ဖြစ်လာမှာတော့ဒီမှာ
ဟုတ်ကဲ့ကုနနိုင်ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုနောက်ထပ်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်ကိုလည်းတခါလေးအလှည့်ပေးချင်ပါတယ်သူကတော့ဒီစကိုင်းတိုင်းမော်လိုက်မြို့ကဦးတန်းအောင်ပါဦးတန်းအောင်ရဲ့သဘောထားလဲဆွေးနွေးနိုင်ပါလားခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အနေနဲ့ဆွေးနွေးလို့ရတော့ကျွန်တော်ကစောင်းတော့ခင်ဗျာစောင်းခင်ဗျာအဲ့တော့အပြည့်ကြီးဖက်ရမြေကြီးတို့လေးစိတ်မှာဒီလက်နဲ့တချို့နဲ့မြည့်ရဲ့စေဝါးကြီးဖတ်တဲ့ကိစ္စနဲ့တတ်တဲ့ဒီကဆွေးနွေးရရင်တော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းတို့ပြက်လန်းနေတော့အချိန်ကာလမှာယခုလိုကြားသိသိရှိရတာဒီနိုင်ငံတော်ရဲ့ရှေ့အလားအလာတွေဟာအမတန်မှအရေးကြီးတယ်လို့ထင်မြင်ပါတယ
်ဆိုတော့ကျွန်တော်တို့ဒီအီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုံစံတစ်ချို့လည်းရှိပါတယ်ဒီထက်ကကျွန်တော်တို့အမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့အီးမေးလ်ကိုလည်းဟိုပေါ်ပြခြင်းပါတယ်ကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
ကျွန်တော်တို့နိုင်ငံမှာဘလို့အစိုးရမျိုးပဲတက်တက်ကာကွယ်ရေးနဲ့ပြည်ထရေးဟာအစိုးရအုပ်ချုပ်မှုအောက်မှာမရှိသမျှကာလပတ်လုံးဥပဒေနဲ့မညီတဲ့အမှုခင်းတဲ့အားလုံးကိုအေးအေးယူဖို့ခန့်နိုင်သလိုတရားဥပဒေစိုးမိုးရေးဟာလည်းပြည်သူတွေမျှော်လင့်နေသလောက်တည်ငြိမ်နိုင်မှာမဟုတ်ဘူးလို့ယူဆမိပါတယ်။အကြောင်းကတော့ရဲချုပ်တွေအားလုံးဟာကာကြုတ်ကတိုက်ရိုက်ခံထားတဲ့စစ်တပ်ကလာကျသူတွေသာဖြစ်ပါတယ်။ပြီးတော့နိုင်ငံရဲ့ကြီးမားတဲ့စီးပွားရေးလုပ်ငန်းအများစုကလည်းစစ်ကောင်းဆောင်တွေသူတို့ရဲ့သားသမီးအမျိုးစုတွေနဲ့ယင်းဤကျွမ်းဝင်သူတွေလက်ထဲမှာပါဒီတော့ပြည်ထရေးကတရားဥပဒေစိုးမိုးရေးကိုဦးစားပေးမှလားဗျာသူတို့ရဲ့အကျိုးစီးပွားကိုနှောက်ယှက်ပေးမဲ့သူတွေရဲ့အန္တရာယ်ကိုကာကွယ်မှလားဆိုတာရှင်းနေပါတယ်ဥမာလက်ဗရောင်းတောင်ကျင်းနီစီမံကိန်းနဲ့ဖားကန်ကြောက်စိန်တွင်ကိစ္စတွေဟာသူတို့ရဲ့အကျိုးစီးပွားတွေနဲ့တိုက်ရိုက်ပတ်သက်နေတဲ့အတွက်စစ်တပ်ရောရဲဘော်အင်အားအလုံးရင်းနဲ့ဖြေရှင်းကြပေမဲ့သူတို့ရဲ့အကျိုးစီးပွားနဲ့တိုက်ရိုက်မပတ်သက်တဲ့မူရင်းနဲ့လက်နက်ကိစ္စတွေကအစခိုးဆိုးလူရဲ့မဒိန်းတွေအစုံတိတိယောက်ယောက်ဖော်ထုတ်ဖန်ဆီးတာမျိုးတွေအလွန်နှဲပါလာပါတယ်အထူးသဖြင့်ပြည်ထရေးသဘောထားတွေကိုဘယ်နေရာမှာထင်ရှားတွေ့ရသလဲဆိုရင်ဥပဒေပညာရှင်ဦးကိုနီလောက်ကျန်ခံရမှုအခုလက်နက်တွေအကြီးကျယ်ပြီးတဲ့ကိစ္စတွေမှာသတင်းနောက်တွေရဲ့အမေးတွေကိုဖြေတဲ့ကိစ္စတွေကထင်ရှားနေပါတယ်။ဒါကြောင့်နိုင်ငံတော်ဝန်ဖြစ်ပျက်နေတဲ့မူကင်းပေါင်းစုံနဲ့အစိုးရအဖွဲ့တစ်ခုလုံးကိုချင်းချောင်းနေတဲ့လက်နက်ကိစ္စတွေကိုထိထိရောက်ရောက်အေးအေးယူနိုင်ဖို့ကတော့ပြည်ထရေးကိုအစိုးရအုပ်ချုပ်မှုအောက်မှာထားပြီးရည်ချင်းပြေးသွားတဲ့ရဲရာရှိတွေကိုသူတို့နဲ့ထိုက်တန်တဲ့ယာဒူးနေရာတွေမှာခန့်အပ်တာဝန်ပေးအပ်တဲ့ကြောင်းတင်ပြလိုက်ရပါတယ်ဗျာ
ဒါတော့အမေရိကန်ပြည်သူစုကမောင်တက်သနာပါခင်ဗျာသူ့ရဲ့စာရဲမှာတော့ဒီတရားဥပဒေစိုးမိုးနဲ့ပတ်သက်လို့ဥပဒေကိုထင်းထင်းဆောက်ရှောက်ရတဲ့ဒီအာဏာပိုင်တွေနဲ့ပတ်သက်ပြီးထောက်ပြတာတွေ့ပါတယ်ဒီလက်ရှိအခြေအနေမှာကဒီတက်ရညွန့်ကြားမှုအောက်မှာရှိနေတဲ့အတွက်အစိုးရကဒီအရေးယူခြင်းတော့ခက်နေတဲ့သဘောမျိုးသူပြောတာပါတယ်ဆိုတော့ဆရာဦးသိန်းတန်းကတရားဥပဒေစိုးမိုးရေးမှာဒီအုပ်ချုပ်မှုစနစ်ကဘလောက်ထိအောင်များအဟန့်ဒါဖြစ်နေလဲဆရာ
ဟုတ်ဖြစ်တယ်ဗျာဟိုကအခုကျွန်တော်တို့ဒီကြုံတွေ့နေတဲ့ကတ္တနာတွေမှာဟိုအစိမ့်နဲ့တည်းရင်းယူနေတဲ့ကိစ္စတွေရင်းယူနိုင်ဦးကြဥပမာဟိုရှင်ငုံရောက်မှာတက်ပြီးတော့ဘုံရောက်နေဒီဘာသာကြားကိုနန္ဒန်ဖြတ်ကြည့်တဲ့ကိစ္စမျိုးတွေဟာနောက်တစ်ခါအမိုးတရားတွေတုံ့ပြန်တဲ့ကိစ္စတွေဒါတွေဆိုလို့ချင်းလက်ပိုက်ကြည့်လို့ဖြစ်ကြည့်ရ။အဲဒုရအရင်ကျွန်တော်ထင်နေတယ်အဲ့ဒါတွေကလည်းခုနဆရာမောင်တက္ကနာပြောလို့ပါပဲ2000ပေါ်စီဦးညာဒီလေဝင်ကြီးဆာများနဲ့တိုင်းရဲ့ပတ်သက်နေတာဒီမြန်မာနိုင်ငံရဲ့တပ်ဖွဲ့အဲ့ဒီခါကျတော့သူတို့သဘောထားပေါ်တည်နေလို့ဖြစ်တယ်။အဲ့တော့ကျွန်တော်ကကြည့်ရင်တိုင်းပြည်ရဲ့အခြေအနေကရဲမှုတွေကလည်းဒီကုန်တို့များများလာတာဗျ။မိအစီမားတွေအကျေတုံးကျွန်တော်တို့သိကြကြသိရင်လည်းတော့ဒီဒီကျွန်တော်ဖြစ်ကားတွင်ပေါ်တယ်သိနေစီတဲ့စေးပြားတွေကြီးရဲ့အတွက်ပြင်းနေကျွန်တော်တို့တွေ့ရတယ်။မင်းကအနှံ့ပြားမှာဒါမျိုးတွေကဖြစ်နေတော့ကျွန်တော်တို့ပြောနိုင်တာဖြစ်ရင်တိုင်းပြည်မှာဒီတရားဥပဒေစိုးမိုးမှုကိုထိန်းသိမ်းဆောက်ရှောက်တဲ့အဖွဲ့အစည်းကဖြစ်ဒီအင်အားပုံပြီးမပြည့်စုံကြလေလားတော့မို့အညီချင်းမမပြည့်ပြီလေလားတော့မသိဘူး။ဆိုရင်ဘယ်ဟာအခြေအနေတရားအနေအထားမျိုးရှိနေတယ်လို့ပဲကျွန်တော်ပြောချင်ပါတ
ယ်။ဟုတ်ကဲ့ဆရာဦးတရားသွေးရဲ့သဘောထားခင်ဗျာကျွန်တော်တို့ဒီတရားဥပဒေစိုးမိုးရေးအတွက်ဒီအုပ်ချုပ်မှုစနစ်ကဘယ်လောက်တိုင်းတာဒီအဟန့်အတားဖြစ်နေလဲကျွန်တော်တို့တိုင်းပြည်မှာ
အဓိကတော့ကျွန်တော်တို့ဒီအုပ်ချုပ်ရေးနဲ့ပတ်သက်မိကုန်ထုတ်ချက်တွေအများကြီးရှိတယ်ဗျာ။တော့အဓိကအခုကျွန်တော်တို့ပြောနေကြတာကဒီရဲတပ်ဖွဲ့ပေါ့နော်ရဲတပ်ဖွဲ့ကကျွန်တော်တို့ပြည်သူလူထုနဲ့အနီးသက်ဆုံးဟလားအဲကျွန်တော်တို့ဒီ ground board အထိကိုကျွန်တော်တို့ပါနာတက်ရောက်တဲ့လုပ်ပိုင်ခွင့်ရှိတဲ့အလားအကြောင်းပြဆိုမိုးရေးဆိုလည်းသူတို့လက်ထက်မှာရှိတဲ့အဖွဲ့စည်းပါဗျာဆိုတော့တိုးနဲ့ပတ်သက်ရင်လည်းဆိုတော့ဟိုဆရာပြောသလိုအမေရိကန်ကဆရာပြောသလိုလားအခြေခံဥပဒေလိုလည်းအမှလည်းတာဝန်အများကြီးရှိတာပေါ့နော်အခြေခံဥပဒေကြောင့်လည်းပါတာပေါ့ဆိုတော့ကျွန်တော်ပြောချင်တာကလက်တွေ့အခြေခံဥပဒေကိုမပြင်းဆိုင်ခင်ဆက်ကြားမှာတော့ကျွန်တော်တို့မိကုန်းထုတ်စရာတွေနဲ့လုံနိုင်စရာတွေအများကြီးရှိတယ်ကျွန်တော်ဆိုသတိထားမိတာဆိုလွန်ခဲ့တဲ့၄-၅နှစ်တုန်းကကျွန်တော်တို့လူစုကို အခြေခံတဲ့ရဲလုပ်ငန်းဆိုတာကျွန်တော်တို့တားဘူးလက်ခဲ့အဲ့ဒီအပြင်ကိုကျွန်တော်နေထိုင်တဲ့ရပ်ကွက်ထဲမှာလည်းတစ်လတစ်ကြိမ်နှစ်လတစ်ကြိမ်လောက်ကိုလူတွေရဲတပ်ဖွဲ့ကနေပြီးတော့ရဲတပ်ဖွဲ့မှပြောက်လာရောက်လေပတ်ပြီးတော့ကျွန်တော်မျိုးနယ်အတွင်းမှာဖြစ်ပြနေတဲ့အမိသားတွေလူပြောင်းနေတဲ့အလားတူတရားခံကြီးတွေဟောက်ကျွန်တော်မျိုးနယ်ထဲမှာဖြစ်ပြနေတဲ့ရာဇဝတ်ကျူးရာဇဝတ်မှုကျူးလုံမှုကျူးလုံနေအကျိုးလုံးတဲ့ပုံကိုယ်တွေအမိသားတွေကိုပြောရက်ကွက်အတိုင်းလိုက်ပြီးလူမျိုးကိုလိုက်ပြီးရှင်းပြတယ်ဒီလိုမျိုးဖြစ်ကြရတယ်အခုအဲ့လိုမျိုးတွေမရှိတော့ဘူးဆိုတော့ကျွန်တော်လည်းမေးနေတယ်ဘလောက်ကောင်းတဲ့လုပ်ငန်းတွေဘာဖြစ်လို့အခုဆက်မလုပ်တော့တာလဲဆိုတော့ဒီလိုမျိုးကျွန်တော်တို့ဒီဝင်ကြီးဌာနမှာရှိတဲ့ကျွန်တော်ဒီပြည်ရေးဝင်ကြီးကိုတတ်မတော်နေပြီးတော့တိုက်ရိုက်ခန့်နေတဲ့ကိစ္စကကျွန်တော်အခြေခံဥပဒေပြင်မှရမှာမှန်တော်လည်းပဲကျွန်တော်တို့တခြားလက်ရှိလုပ်လို့ရတဲ့ဟာပြည်သူလူထုရှားမှာလုံနိုင်တဲ့ပြည်ဥပဒေစိုးမိုးလုပ်ငန်းတွေအများကြီးရှိတယ်။ဆိုတော့ကျွန်တော်တို့လူထုကပဲဒီပြည်ဥပဒေစိုးမိုးရေးမှာရက်တက်ဖွဲ့တဲ့မိမိတက်ကကျွန်တော်တို့ပါဝင်ပတ်သက်ဖို့တို့ရယ်ဒီကျွန်တော်ရဲ့ဖွဲ့ဦးတဲ့ကျွန်တော်လူသူကနေပြီးတော့အခုလိုမျိုးအပြစ်တင်တာတစ်ခုရတဲ့ပုံစံနဲ့ပူပေါင်းဆောင်ရွက်ပြီးတော့ဖိအားပေးဖို့တွေလိုတယ်ချိုးကိစ္စတွေတိုက်ရိုက်မေးခွန်းထောက်နိုင်ဖို့လိုတယ်ဆိုတော့ကျွန်တော်တို့ဒီအသွားအသက်နေနဲ့လည်းကျွန်တော်တို့ဒီလိုမျိုးလမ်းကြောင်းတွေကိုကျွန်တော်တို့ကူညီပြီးဖွင့်ပေးရမယ်အဲ့တော့လူသူ့အခြေခံတဲ့ရဲလုပ်ငန်းတွေပြန်လည်ပေါ်ပေါက်လာမယ်ဒါမှကျွန်တော်တို့ကတော့ပြောသူတော်သားရင်သားမခွဲကြပဲနဲ့ကျွန်တော်တို့ဆောင်ရွက်မှုတွေရဲတပ်ဖွဲ့လုပ်ငန်းစဉ်တွေကဘယ်လောက်ထိဗလိုက်မှုရှိလဲဗဗလိုက်မှုရှိလဲဟလာဘယ်လောက်နိုင်ငံရေးဆုတ်ဖတ်နေသလဲဟလာဘယ်လောက်ကျွန်တော်စီးပွားရေးရဟလာဟိုကျွန်တော်တို့မတမာမှုတွေဟလာဟိုကျွန်တော်တို့ဒီခြားစားမှုတွေဟလာရှိနေတယ်ဆိုတော့ကျွန်တော်တို့မိမိတက်ကဟလာကျွန်တော်တို့လုံနိုင်တိုင်တိုင်နဲ့အပြန်အလှန်ထိန်းချုပ်နိုင်တယ်ဆိုကျွန်တော်တို့ကအများကောင်းလာမယ်အုပ်ချုပ်ရေးလည်းကောင်းလာမှာဖြစ်လို့ပြည်သူလူထုရဲ့စိတ်ထဲမှာလုံခြုံမှုခံစားလာမယ်ဆိုတော့အရင်ဆုံးကျွန်တော်တို့စလုံးကတော့စလိုက်တယ်စလိုက်ကြတယ်ဘာဖြစ်လို့ရက်သွားလဲကျွန်တော်မိပြားမိကုန်းထုတ်ရမယ်တတိအစိုးရအစ်စ်နေနေလည်းဒါကိုပြန်ပြီးတော့ကျွန်တော်ပေါ်ထုတ်ရမယ်ဒီကလေးကာလာရီတော့ရတဲ့ဖွဲ့ကပြုပြင်တောင်းလေတော့ကိုအချိန်ကုန်တစ်ခုနဲ့လုပ်ခဲ့ပြီးတော့မှအခုစိတ်မတွေ့တော့ဘူးဆိုဒါဘာဖြစ်သွားရလဲဆိုတော့ဒီကုန်းထုတ်ရမယ်အဲ့တော့ကျွန်တော်တို့ကအခြေခံဥပဒေပြင်ဖို့လဲတစ်ဖက်ကရည်ရွယ်ချက်ထားပြီးတစ်ဖက်ကရည်ရွယ်ချက်အတိုင်းမလုပ်နိုင်သေးခဲ့ကြကြမှာလဲပြည်သူလူထုရဲ့စိတ်လုံခြုံမှုအတိုင်းပြည်ရဲ့လုံခြုံမှုခံစားနိုင်အောင်ရတဲ့ဖွဲ့မှာဘာတွေပြုပြင်တောင်းလဲဖို့လူတွေဆိုတော့အပြန်ဆုံးစဉ်းစားသုံးသပ်ပြီးတော့ကျွန်တော်တို့လူထုပါဝင်တဲ့လူထုကိုအခြေခံတဲ့လူထုကို operation ပါတဲ့ရဲလုပ်ငန်းတွေပြန်လဲအသက်သွင်းဖို့လိုပြီးလို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူကိုလည်းလှည့်ပေးချင်ပါတယ်သူကတော့အမေရိကန်ပြည်ထောင်စုကဦးလာမောင်မှာဦးလာမောင်ရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဗျာကျွန်တော်သဘောထားကတော့အများလည်းမတူပါဘူးအခုဟို POE ကတင်လာတဲ့ခေါင်းစဉ်လည်းမတူပါဘူးမေခိုးထုတ်ရမယ်ဆိုတော့ခေါင်းစဉ်လည်းမတူပါဘူးဘာဖြစ်လဲဆိုတော့ရိုးစားကျွန်တော်တို့ဖမ်းပေးတဲ့ရတဖွဲ့ဖမ်းပေးလို့ဒါကျွန်တော်တို့ဒီကိစ္စကိုသိတာဗျအဲ့တော့ဖမ်းပေးတဲ့ရတဖွဲ့ကိုကျွန်တော်သူကျေးဇူးတင်တယ်ဂုံပြုတ်တယ်လို့ကျွန်တော်ကပထမဆုံးပြောချင်ပါတယ်။ဘာလို့လဲဆိုတော့ပြည်ထောင်ရက်ကဗထမတော်ကဒေါက်ဆန်းစီလုံခြုံရေးအတွက်ဘယူဆိုင်ပါလို့ပြောတယ်ဥပဟံကဒေါက်ဆန်းစီလုံခြုံရေးအတွက်စိတ်ကူတယ်လို့ပြောတယ်။တစ်ဖက်မှာလည်းသူတို့ဖမ်းမိထားတဲ့သူတို့ website တွေမှာဝင်ကြည့်တဲ့အခါမှာလည်းဒီမိုကရေစီအားလုံးကိုချင်းချောက်တာတွေအများကြီးတွေ့ရတယ်။အဲဒါကြောင့်မို့ကိုနေဦးညာဝင်းကလည်းအောက်ကွယ်မှာလက်မရှိရှိတယ်လို့ပြောတယ်။အဲတော့ကျွန်တော်ကဒီဖမ်းစီပေးတဲ့နောက်မှာလည်းလက်ထူရှိနေတယ်။အဲတော့လက်ထူလက်မဲတက်ကနာဖြစ်နေပြီးဒီဥစ္စာဒီ issue ကကိုယ်ရောကြောင့်မတူရှိရှုနဲ့လည်းမတူဘူးဇော်ရဲနေဝင်လို့ဥနေဝင်ကြီးတည်တယ်လည်းမတူဘူးတတ်တင်းမှာပုံကံလာမဟုတ်ဘူးစန့်ကျင်ဘက်ဒီမိုကရေစီအင်အားစုကိုရှည်ရွယ်တာဖြစ်တဲ့ဘက်ကြောင့်ကျွန်တော်တို့ကခုဖမ်းပြီးဖမ်းဆီးပေးတဲ့ရဲတပ်ဖွဲ့နဲ့အပေါင်းပါတွေအားလုံးကနောက်ကနေပြီးတော့အမိတ်ပေးတဲ့လက်ချီကြီးကိုကျွန်တော်တို့ကချီးကျူးဂုဏ်ပြုတဲ့အားပေးတဲ့လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကိုလာမောင်ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook တွေရနေပြီးမှတ်ချက်တွေပေးထားတာတချို့လည်းရှိနေပါသေးတယ်ကျွန်တော်အစီအစဉ်ဆုံးသတ်ခင်မှာဟိုရှားပေါင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါတောက်ပတောင်းကဥဝင်တင်ဆိုတဲ့သောရရှင်ရေးထားတာကတော့ဒီကနေ့ပြဿနာတွေကိုကြော်လွှားဖို့အကောင်းဆုံးနည်းလမ်းကတမတော်ဒီအမိတမတော်ဒီအဖကနေတဲ့ပြည်သူသားအမိပြည်သူသားအဖတမတော်ဒီပြည်သူ့ကြားမှာပေါက်ဖွားသည်ဆိုတဲ့ခေတ်ကိုပြန်သွားကြဖို့ပါပဲဆိုပြီးရေးထားပါတယ်နောက်သောရရှင်ကိုစဉ်ဆိုသူကတော့မြန်မာနိုင်ငံမှာဥပဒေအထက်မှာဘယ်သူမှမရှိရဘူးတဲ့အခုမူရေးဆေးဝါးမိတယ်လက်နက်မိတယ်သူတို့ကလက်နက်ကင်ဖဲအဖွဲ့စည်းကလည်းလေးစိတ်မှလုံခြုံရေးရှိနေတာတိတိနဲ့ယူလာတာခလေးအတွေ့နဲ့ပြောရရင်သူဘယ်နှခေါက်တည်ပြီးပြီလဲဆိုပြီးမိကုံထုတ်ထားပါဗျ။နောက်မှထွေးဆိုတဲ့သောရရှင်ကတော့ထိထိရရအေးမယူနိုင်တာကစစ်အာဏာရှင်တို့ရဲ့ပါဝါအာဏာကကြီးစိုးနေသေးဆက်ရှိနေသေးလို့ပါတရားဥပဒေစိုးမိုးရေးရှိဖို့အတွက်ငြင်းငြင်းရေးလုပ်ငန်းစဉ်တစ်ခုထဲနဲ့မလုံလောက်ပါဆိုပြီးရေးသားထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့နောက်ထပ် email နဲ့ပို့ထားတာလည်းရှိနေပါသေးတယ်။သူကတော့ဒီရဲဟိုဦးလာထွန်းမှာသူကတော့ဒကုံမျိုးစကဦးလာထွန်းမှာသူကတော့ email နဲ့ပို့ထားတာပါ။သူရေးထားတာတော့စဉ်းစားမိတာကတော့တဲ့တရိတ်ဆန်မြားဖားငါကအစယထ provide နိုင်ငံတိုင်း၌အလိုက်မသိမင်းနဲ့ချင်း၍စဲခွင့်ကြုံမှုမင်းတွင်စုစားတဲ့မြတ်စွာဘုရားဟောကြားခဲ့တဲ့ဝတ္ထုကိုမန်လေးဆရာတော်ကြီးက မကတီဝါလင်္ကာကြီးမှာရေးသားခဲ့တာပါတဲ့နိုင်ငံမှာအလိုက်မသိဖြစ်နေရင်မင်းမသာတာဝန်ရှိရောင်းပါတဲ့အရင်ကစီးမြင်ခံပြီးရင်စနစ်ဆိုတာရှိခဲ့ရှိနေသေးပါတဲ့ဒါပေမဲ့စီးမြင်ခံဒီမိုကရေစီစနစ်ဆိုတာကတော့အခုမှပဲကြာဥပါတယ်အခြေခံဥပဒေရဆေးရနာရှင်စနစ်တွေပြောဖို့ဆိုရင်တော့အရှိကြီးပါဆိုပြီးတော့ဒီဒီကွန်မြူစစ်ကဥလာထွန်းကရေးထားပါတယ်သူကလည်းဟိုရည်ရွယ်ချက်ကတော့ဒီအခြေခံဥပဒေရနေပြီးတော့အကန့်အသတ်တွေရှိနေတဲ့အတွက်ဟိုဒီအုတ်ချုပ်ရေးစနစ်မှာဟိုအဟန်တားဖြစ်နေတဲ့ကိစ္စတွေဆိုရည်ရွယ်ပုံရပါတယ်နောက်တူကတော့ကိုလေးဖေ့စ်ဘွတ်မှာသူကရေးထားတာပါသူကတော့ရဲနဲ့စစ်တပ်ကသူ့အလို့သူလို့တဲ့ရဲဥပဒေစာအုပ်ကိုင်းစစ်တပ်ကပြည်တွင်းပြပရန်အကာအကွယ်ပေးဒီလိုကို့အလို့ကိုလို့ကြရင်ရှင်းပါတယ်အစိုးရကဥပဒေပြူအစိုးရလက်အောက်မှာအားလုံးရှင်းအဆင်ပြေမှာပါတဲ့နောက်တစ်ယောက်ကတော့အီးမေးလ်နဲ့ပို့ထားတာပါကြာဝင်းမောင်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ဒီလိုပြဿနာတွေပြည်လဲစေခြင်းနဲ့ဆိုရင်ရှင်းပါတယ်ဗျာတဲ့ပြည်ရေးကိုအမေစုလဲအောင်လွှဲပစ်လိုက်ပါတဲ့အာမခံပါတယ်ပြည်လဲမယ်ဆိုတာကျိုးစကိုင်းတိုင်းမင်းခင်းမြို့နယ်တောင်တွင်းဒေသတောင်စီရွာကဦးကျဝင်းမောင်ဆိုပြီးသူကရေးထားပါတယ်ဆိုတော့ဒီနေရာမှာကျွန်တော်ဆရာဦးသိန်းသိန်းဦးသဘောထားကိုဟိုမေးချင်ပါတယ်ဒီအရသာအစိုးရလက်ထက်လွှဲပစ်လိုက်ရင်အဆင်ပြေမယ်ဆိုတဲ့သဘောထားတွေလည်းကျွန်တော်ကြားပါတယ်ဆိုတော့ဒါမှလည်းဒီစနစ်ကြောင့်တက်တက်ဆိုတော့တကယ်ပဲဟုတ်ရလားဘာဖြစ်လို့လဲဆိုတော့မူပြောင်းဝင်မယ်လူတွေမပြောင်းအချင်းတွေမပြောင်းဘူးဆိုတဲ့အတန်တွေလည်းကျွန်တော်တို့ကြားနေရတယ်ဆိုတော့ဒီလိုစနစ်ပြောင်းရုံနဲ့ရောတကယ်လိုက်ပြီးတော့ဟိုပြောင်းနိုင်တဲ့အခြေအနေတွေရှိရလားဆရာဦးသိန်းသိန်းဦး
အခုလောလောဆယ်ကြီးနေရတော့ရှိကြီးရဟိုလူကျွန်တော်နာမည်နာပြောင်းတာပေါ့နော်ဟိုဥပမာအရင်ဒီဝိညာဏတွေကဝိညာဉ်တွေသူတရားဝိညာဉ်တွေရတော့ကျွန်တော်တို့လူလူကရွေးချယ်ထားတာအစိုးရခန့်တာနော်တန်တဲ့လူတွေကတော့ဒီပြသမန်တတတွေဒလန်တွေဒီလက်ပါအာနာစင်လက်ပါစီတွေပေါ့ဗျာဟိုစီရင်စစ်တုံးကဆူပြီးဆောင်ရတော့တန်းတာတဲ့လူတွေအများကြီးရှိတော့အဲ့ဒါလူတွေနေရတော့သိဥပဒေပြောင်းလိုက်လို့မရနိုင်ဘူးဟိုစနစ်ကစနစ်ကြီးတစ်ခုလုံးကလည်းမြင်ရပါလားဒါကျွန်တော်တို့တကယ်ဒီစစ်မှန်တဲ့ဒီမိုကရေစီအဖြစ်ပေါ့ဗျာအမေကန်တဲ့ဒီမိုကရေစီဟိုကြားသနာမှနွားထန်တာဒီမိုကရေစီမျိုးပဲနဲ့ပြည်ပြည်ဝဝလူလူကကိုတာဝန်ခံတဲ့လူလူကရွေးချယ်တဲ့အသုရတရားနော်ဒီအဲ့လိုဥပဒေကြမ်းတရားတွေအောက်မှာဒါလည်းကျွန်တော်တို့ကတကယ်စဉ်းတန်ပြီးတော့ဟိုထိရောက်အလုပ်ကင်နေမှာဖြစ်တယ်ဗျအခုအနေထားကတော့ကျွန်တော်တို့အဟံသားတွေအများကြီးရှိနေတယ်ဆိုတော့
โอเคကျေးဇူးပါဆရာဦးတရားတွေ့သဘောထားပါခင်ဗျာကျွန်တော်တို့ကအခုတော်တော်များထောက်ပြနေတာဒီအခြေခံဥပဒေရဟိုကျွန်တော်တို့အတိုင်းပြည်ကိုမကြာခဏဆိုလို့ဟိုဝေဖန်ရတဲ့လူတွေလည်းရှိပါတယ်ဒီဟိုဟိုတနင်္ဂနွေအုပ်ချုပ်မှုစနစ်ပုံနှစ်ခုလို့ဖြစ်နေတယ်ဗောလေဒီရသအစိုးရလက်အောက်မှာဒီလုံခြုံရေးအာဏာပိုင်အဖွဲ့အစည်းတွေကမရှိတဲ့အတွေ့ဟိုလောကကံရဲ့နေရာမှာဒီအစိုးရအနေနဲ့ခက်တယ်ဆိုတော့ဟိုရက်ဖက်အစိုးရလက်အောက်ကိုသာဒီလုံခြုံရေးတပ်ဖွဲ့တွေအဖွဲ့အစည်းတွေကိုလွှဲပေးလိုက်မယ်ဆိုလို့ရှိရင်ပြဿနာတွေကဒီလောက်ဟိုတက်လာပြမရှိဘူးပြည်လဲသွားလိုက်မယ်ဆိုတော့အယူဆရလည်းရှိပါရဲ့ဒါပေမဲ့လည်းတကယ်တမ်းတလူဟိုဒီစနစ်ကိုပြောင်းလိုက်ရုံတက်တက်နေရောဟိုဟိုဖြစ်သွားပါမလားလူတွေဆော့ဆော့ကဒီကျွန်တော်ဒီအမေရိကန်သောတာရှင်တယောက်ဟိုဆိုလဲသူတန်တဲ့အောင်ပြောသွားပါတယ်နောက်ကွယ်လက်ဖြူလက်မဲဆိုတဲ့ပြဿနာမျိုးတွေဆိုတော့ဒီလိုစနစ်ပြောင်းရုံနဲ့ရောပေါ့လေဒီလိုလူတွေကမပြောင်းမနဲ့ဆိုရင်ဟိုဖြစ်လာနိုင်ပါမလား
အဲ့တော့အရင်ကကျွန်တော်ပြောချင်တာလေပထမဟိုကျွန်တော်တို့လူတွေကတော်တော်များများအခုလိုသုံးသပ်နေကြတာအဲ့ဒါအချက်လက်အားဖြင့်နှားနေတယ်ဗျဆိုတော့ကျွန်တော်အဲ့ဒါအပြင်အစပြောပြပါစေဆိုတော့လက်ရှိပြဿနာကကျွန်တော်တို့ဒီတက်မတော်ကော်ဝေးဥပဒေချုပ်ကနေပြီးတော့ဟလာစက်ဒီကြည်လင်ဝင်ကြီးကိုတိုက်ရိုက်ခတ်အဖို့ဒီမှာအခွင့်အလမ်းရှိတယ်နောက်ပြဿနာတစ်ခုကအဲ့ဒီလူတို့ကပြန်ရုပ်သိမ်းခွင့်အစားပြန်ထိုးခွင့်ရှိနေတဲ့အတွက်ကြောင့်မလို့ဒီလုပ်နေတဲ့လူကအချိန်မြတ်တက်ကိုပြန်ရောက်သွားမှဖြစ်တဲ့အတွက်သူအသိလွတ်လပ်လို့မလုပ်နိုင်တဲ့သဘောတစ်ခုကလွှဲရင်ကျန်တာကတော့သူကဝင်ကြီးဖြစ်သွားရင်သမ္မတရဲ့အမိန့်အောက်မှာအလုပ်လုပ်ရပါတယ်သမ္မတကိုအစီရင်ခံရပါတယ်သို့တော့ပြဿနာကဘာရှိလဲဆိုတော့ဒီရဲတပ်ဖွဲ့ကရဲတပ်ဖွဲ့မှာသွားတော့ပြောတယ်ပါဝင်ဆောင်ရွက်နေတဲ့ပုံကိုအားလုံးအောင်ဟိုတော်တော်များများနှစ်ပေါင်းများစွာနဲ့ကျွန်တော်တို့တပ်ဘရောင်းနေပြီးအပြင်ပြောင်းပြီးတော့တာဝန်ယူရတယ်ဖြစ်နေတယ်တပ်ပုံစံကြာနေတဲ့ခါကျတော့ကျွန်တော်တို့ဒီနိုင်ငံရဲ့အရာလဲတစ်ချိန်လုံးကျွန်တော်တို့ဟလာဟိုတို့နေပုံထိုင်ပုံအရာပေါ့နော်လက်ရှိအစိုးရအပေါ်မှာကျွန်တော်တို့အစိုက်ခံသဘောမျိုးပေါ့နော်တတိယအဖြစ်ဗျာဆက်တဲ့ကြောကြပါစို့ရန်သူသဘောမျိုးအလားတချို့လုံးဆက်ဆံခဲ့တဲ့လူအများစုဖြစ်နေတယ်အားရှိတော်တော်များများပါဝင်ပတ်သက်တဲ့လူတော်တော်များများအစားပေါ့နော်ဆိုတော့ရက်တက်ဖွဲ့တစ်ခုလုံးကဒီတစ်သက်လုံးတို့ကရန်သူလူဟလားဟိုတန်းပြို့ဒုက္ခပေးမဲ့လူတွေလူစောင့်ကြည့်ခဲ့တဲ့လူတွေကအစိုးရဖြစ်သွားပြီးတို့အပေါ်ရောက်သွားတဲ့အချိန်မှာဂျုံးတမှုတွေပုတ်တိုက်မှုတွေကျွန်တော်တို့စန့်ကျင်မှုတွေဟလားဟိုအများကြီးရှိနေတယ်ဒါတွေကတကယ်ဆက်ရှိခဲ့တယ်တကယ်လည်းအခိုင်အမာအယိုးဆွဲပြီးကြံနေခဲ့သေးတယ်နိုင်ငံရေးအခုမှပြောင်းလာတာဖြစ်တယ်အဓိကပြဿနာကကျွန်တော်အဲ့ဒီမှာလို့မြင်တယ်ဆိုတော့အဲ့ဒီလိုအချိန်ဖြစ်နေတဲ့ခါကျတော့ဒါကြီးကအခိုင်အမာစောက်ထားတဲ့ကျွန်တော်တို့ဒီဒီရဲ့ဌာနကြီးအခိုင်အမာစောက်ထားတဲ့အဆောက်အဦကြီးပါဆိုတော့လူတွေအားလုံးကလည်းနှစ်ပေါင်းများစွာဒီမှာတာဝန်ထမ်းဆောင်ခဲ့ပြီးတော့ဒီလက်ရှိအစိုးရမှာအစိုးရဖြစ်တာဝန်ထမ်းဆောင်တဲ့ဒေါက်တာဆုစီအပါပဲပေါ့နော်တန်ရာကြီးသမားတော်တော်များများတို့ထိန်းလုံးစောင့်ကြည့်ပြီးတော့ကျွန်တော်တို့အရင်တော့အရေးဘလို့ယူရမယ်ဆိုပြီးလုပ်ခဲ့တဲ့ပုံစံတွေဖြစ်နေဆိုဒီလူတွေကိုကျွန်တော်တို့ဒီသမရအပါမှာဒေါက်တာဆုစီကကုတ်ခဲ့တဲ့ခါမှာတော်တော်ဒုက္ခရောက်တယ်တော်တော်ဒုက္ခရောက်တဲ့ခါကျတော့ဒီကျွန်တော်တို့ဒီလုံခြုံရေးနဲ့ပတ်သက်တဲ့ တို့စီမံစည်းကမ်းတွေလုံထုံးလုံးပြီးနေရာလည်းရှိတယ်တို့ဖွဲ့စည်းပုံတွေကလည်းအချိန်မေးတို့ကကြိုက်တယ်လို့အလားလုံထုံးလုံးပြီးနေဒီကြောင်းနိုင်တဲ့ခါကတော့တို့တို့နှစ်နှစ်လောက်ပဲရှိတယ်အရသာဆိုရအနေနဲ့တို့ဒီလောက်ကြီးမှာကြီးကြီးမှာတို့နှစ်ပေါင်းမှာနိုင်ငံရေးရပါတောက်ထားခဲ့တဲ့တို့ဒီဉာဏ်ရည်ကိုပဲပဲနေတဲ့အခါဒီကျုပ်ပင်တောင်းလဲဖို့တို့မှအခက်အခဲရှိတယ်တိုးတော်လည်းပဲမိတို့ပင်စုံစစ်သွားဘူးဆိုတော့တို့အမေရိကပုဂ္ဂိုလ်ပြောသွားသူလက်ချူရတာရှိတယ်တကယ်ကြောင်းလဲခြင်းလည်းသူရှိတယ်တကယ်စိတ်စိတ်နာနဲ့တိုင်းပြည်ရနာတစ်ခုရဲ့ကိုကြည့်ပြီးလုပ်ချင်တဲ့လူတွေရှိတယ်ဆိုတော့အဲ့လိုလူမျိုးတွေကျွန်တော်တို့အားပေးမယ်အဲ့လိုလူမျိုးတွေကိုကျွန်တော် welcome လုပ်ပြီးဟလာစိုးစိုးပြီးတော့ကျွန်တော်တို့ပြည်ပြင်တောင်းလဲရေးကိုလုပ်ယူရမယ
်ဟုတ်ကဲ့
ဒါကကျွန်တော်တို့အောက်ချိန်မှာလက်ရှိလုပ်လို့ရတဲ့အလုပ်ကျွန်တော်အခြေခံဥပဒေပြင်ပြီးတော့ကျွန်တော်တို့အရသာအောက်ကိုလုံးလုံးလားလားအလာဟိုထဲ့ဖို့ဆိုတာဒါကတော့နောက်တစ်ခါအဲ့ဒါအကြအတိုင်းပြီးတာပေါ့နော
်ကျေးဇူးထူးတင်ပါတယ်ပြည်နိုင်ဆွေးနွေးပေးခဲ့ကြတဲ့သတင်းစာဆရာဦးတီဟာသွေးမြန်မာနိုင်ငံရှင်းနေမြခွင့်ရကဦးသိန်းတန်းဖိုရင်ပါဝင်ဆွေးနွေးရသူတွေအင်းလေးတွေ Facebook တွေနဲ့မှတ်ချက်တွေရေးသားပေးပို့ရသူတွေနဲ့တောက်တာရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ